နိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားဖြစ်ထောအောင်မြင်မှုအတွက်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကကတိပြုပြောဆိုလိုက်ပါတယ်။ အရေးအစိုးရအဆက်ဆက်ကတက်မတော်နေလို့ခေါ်ဆိုလာပြီးဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော်လှန်ရေးနေလို့ခေါ်ဆိုတဲ့မတ်လ22ရက်နေ့ဒီကနေ့မှာနေပြည်တော်မှာကျင်းပတဲ့စည်ရေးပြအခမ်းအနားအတွင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကအခုလိုပြောပြသွားတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့တက်မတော်အနေနဲ့ဒီမိုကရေစီရေးမှာအတူတကွပါဝင်ပြီးအမျိုးသားရင်ကြားစည်ရေးမှာ VOA
သတင်းတောက်မမေခသတင်းပေးဖို့ထားတာဖြစ်ပါတယ်ရှင်။2019ခုနှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲလွတ်လပ်တရားမျှတပြီးတော့အောင်မြင်အောင်တက်မတော်ကအစိုးရပြည်သူလူထုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမေအောင်လိုင်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားပါတယ်။လက်ရှိဒီမိုကရေစီပေါ်ဆောင်ရမှာအဓိကနှောက်ယှက်ဟန်တာမှုနှစ်ခုကတော့စီကံ လုံထုံလုံကြီးနဲ့ဥပဒေကိုလေးစားတိုင်းနာမှုအားနည်းခြင်းနဲ့ရနိုင်ငံတောင်းချမှုရှိနေခြင်းပဲဖြစ်တယ်။ဒါတွေကဗျာပဒာဒီမိုကရေစီကိုဥတီသွားစေနိုင်တယ်။ဗာဒီဆိုဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းနဲ့ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားတိုင်းနာမှုရှိရမယ်။တမ်မတော်ဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားကိုဖြစ်ထွက်အောင်ပေါ်ဆောင်နိုင်ဖို့အတွက်ဥပပေါင်းစာသားမှာဖြစ်ကြောင်းအလ
နောက်ပိုင်းပထမဆုံးကျင်းပတဲ့စီရေးပြအခမ်းအနားဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဒီလိုစီရေးပြအခမ်းအနားမှာတော့ဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပေမဲ့ဒီနှစ်စီရေးပြအခမ်းအနားကိုတော့မတက်ရောက်ခဲ့ပါဘူး။လွှတ်တော်ပိုင်းကခေါင်းဆောင်အချို့တော့တက်ရောက်ခဲ့ကြပါတယ်။82နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကြေညာချက်ဆိုပြီး NLD ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဖက်စစ်တော်လန်ရေးနေ့ရဲ့တမိုင်းကြောင်စစ်တပ်နဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့မိန်ကွန်းကောက်နှုတ်ချက်စံမတော်နဲ့လက်တွဲလှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့မှုတွေမိန်ကွန်းတွေကအချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။ထုတ်ပြန်ချက်အစုံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အမှုပြုတဲ့လွှတ်တော်နဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့အမျိုးသားအင်အားစုဖြစ်တဲ့တက်မတော်အနေနဲ့ပြည်သူလူထုအားလုံးဒီဇိုင်းမဲ့မဲ့ကြိုးပမ်းနေတဲ့ညီညွတ်ရေးငြိမ်းချမ်းရေးဒီမိုကရေစီလှုပ်ရှားမှုတွေမှာအမျိုးသားရင်ကြားစေရေးအပေါ်ပါဝင်ဆင်နွှဲအောင်ပွဲခံနိုင်ပါစေကြောင်း82နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကိုဂုဏ်ပြုရင်းအကျုံးလို့ဆိုလိုက်ရပါတယ်လို့ဖော်ပြထားပါတယ်။ဘိုးချုပ်မူကြီးမင်းအောင်လှိုင်ကတော့သူ့ရဲ့မိန်ကွန်းနဲ့မှတမတော်သားတွေဆင်းရဲဒုက္ခခံပြီးပိတ်ဆက်လှုပ်ဆောင်ကြရတာကိုထည့်သွင်းပြောဆိုခဲ့တယ်လို့လက်ရှိအခြေအနေကရင်းရိုင်သွားတာမျိုးအဖြစ်ခံမှာမဟုတ်ဘူးဆိုပြီးတမတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်အခမ်းအနားဆိုတာကိုသူ့ရဲ့မိန်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်
။ကြက်ကြက်ချမ်းသာစွာနဲ့ဘဝကိုဖြတ်သန်းပြီးဒီမိုကရေစီအစီအကူပြောင်းရေးကာလမှာကြီးကြီးအောင်ဒီသူရဲ့ဌာနအတိုင်းတိုင်းပြည်ကိုလက်ရှိအခြေအနေအခြေခံကောင်းတွေရရှိအောင်လုပ်ဆောင်ခဲ့ပြီများဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးကနေရင်းရံသွားစေမယ့်ကိစ္စရပ်တွေအချို့ကြာအာဏာပိုင်ဆိုင်မှုနေပြည်ပိုင်ဆိုင်မှုကိုထိပါစေမယ့်ကိစ္စရပ်တွေဒီတော့သူပြုတ်ပဲမှုကိုဥတည်လာစေမယ့်အခြေအနေမျိုးတွေကိုတပ်မတော်တွေနဲ့ရရှိကမှာမဟုတ်ကြောင်းပြောကြတယ်ဒါကြောင့်ဒုတမတော်ဟာသမိုင်းကြောင်းရတိုင်းပြည်ရဲ့အနေထားရအမျိုးသားနိုင်ငံရေးဥပဒေခန့်ကဏ္ဍကပါဝင်နေရတာဖြစ်ကြောင်းရဲဘော်တို့အနေနဲ့သိရှိနားလည်ထားဖို့လိုမှာဖြစ်တယ်။အခြေခံဥပဒေအရအနည်းထားတဲ့တံမတော်ရဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုလေ့လာကြည့်ရင်လူနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုထိမ့်သိမ်းဆောက်ရှောက်အကောင့်တွေပုံဖို့အတွက်သာဖြစ်ကြောင်းရှင်းရှင်းလင်းလင်းတွေ့မြင်ရတယ
်။တံမတော်အနေနဲ့လွှတ်တော်အစိုးရပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကြေညာထားတဲ့အတိုင်းပြည့်ပြည့်စုံစုံရှိဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေလာတုံးသက်သူဦးစီသူအောင်မြင့်ကပြောပါရယ
်ကမရာကျေလုံးသာကနိုင်ငံတော်ရဲ့အထုပ်ဖြစ်တယ်လေနိုင်ငံတော်ရဲ့အထုပ်ဖြစ်တဲ့ခါကျတော့ကမရာဦးသိန်းစိန်ကိုကျမတို့ကာဝေးဦးကြီးချုပ်ဒီလိုဘူးလေးအောင်နိုင်ကလေးစားသမှုပြုလို့ပဲအခုကမရာဦးချုပ်ကျော်ကိုလည်းဒီကနေ့ပြေဆုံးဖို့လိုတယ်ပြီးတော့မှဒီကနေ့မှတစ်ချက်ပေါ်ပေါက်လာတဲ့ဒေါက်တာစီကြီးဦးဆောင်တဲ့အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဒီမှာလည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုတယ်အဲဒါတွေမကဘူးတိုက်ပြီးတော့ပို့ပြီးတော့ရေးကြည့်တာဒီဆိုတာတည်ငြိမ်ရေးပေါ့အဖြစ်ကူပြောင်းရေးတည်ငြိမ်ရေးပေါ့ခွင့်ပြုချင်တဲ့ဥပဒေရပေါ်ပေါက်လာတဲ့အပြည့်ပြည့်ရဲ့ဒီရည်ကြီးကိုကျွန်တော်ကအပြည့်ဝအကာအကွယ်ပေးဖို့လည်းကြိုးရယ်ဒါကအရေးကြီးဆုံးပဲ
ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးထာဝရငြိမ်းချမ်းရေးပေါ်ဆောင်ရေးစတာတွေနဲ့ပတ်သက်ပြီးတော့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာဖြစ်လာတဲ့လူမျိုးစုလက်နက်ကင်ပဋိပက္ခတွေကိုညှိနှွန်းပြောဆိုရမှာတော့ပြည်တွင်းစုပူတောင်းညှိမှု Supu Tangyandu, Sadi Apin, Tongong Josu Tawarishi.